This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယို NUG ကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားများအပေါင်းတဘာဝပါပြဆရာနာရှင်ဘေးတို့မှကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်စက်တင်ဘာလ22ရက်နေ့ရေဒီယို NUG ရဲ့ညပိုင်းစီစဉ်များစတင်ထုတ်လွှင့်ပေးပါရမရှင်ပထမအုပ်စွာ Radio NUG ရဲ့စီးရီးသတင်းကောက်နှုတ်ချက်များကိုຫນွေဦးနိုင်မှတင်ဆက်ပေးမှာဖြစ်ပါရဲ့ရှင
်။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်စက်တင်ဘာလ22ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာ။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုတ်အနေနဲ့ဗမောက်မြို့သိန်းအောင်ပွဲ PDM များကိုဒုတိယပူချုပ်ကြီးကုံမော်ဂုံပြူတဲ့တရင်ကိုတင်ပြပေးပါမယ်။တော်လိုင်းရေးတက်များဗမောက်မြို့သိန်းအောင်ပွဲရရှိခဲ့မှုအပေါ်ကချင်လွတ်လပ်ရေးအဖွဲ့ KIO KIA ခေါင်းဆောင်တအူးဖြစ်တဲ့ကချင်လွတ်လပ်ရေးကောင်စီ KIC ဒုတိယဥက္ကဋ္ဌဒုတိယပူချုပ်ကြီးကုံမော်ကဂုံပြူလိုက်ပါတယ်။ဗမောက်မြို့ကိုတော်လိုင်းရေးတက်များကသိမ်းပိုက်ပြီးတဲ့နောက်မြို့အဝင်ဆိုင်းဘုတ်ရှိမှာ PDF အလံလွှင့်ထူအောင်ပွဲခံခဲ့တဲ့ရုပ်သံမှတ်တမ်းကို People's Spring ကသတင်းဖော်ပြခဲ့ရမှာဒုတိယပူချုပ်ကြီးကုံမော်ကဝန်ရောက်မှတ်ချက်ရေးသားဂုံပြူခဲ့တာဖြစ်ပါတယ်။အတွေ့အကြုံနဲ့စွန့်ရင်မြင့်လာတဲ့ PDF ပြည်သူအတွက်အောင်ပွဲတွေပို့ပြီးရရှိနိုင်ပါစေလို့ဒုတိယဗိုလ်ချုပ်ကြီးကွန်မော်ကမှတ်ချက်ရေးသားခဲ့တာပါဒုတိယဗိုလ်ချုပ်ကြီးကွန်မော်ရဲ့အဆိုပါမှတ်ချက်အားလူမှုကွန်ရက်အသုံးပြုတဲ့ပြည်သူများကကျေးဇူးတင်လေးစားကြောင်းတုံ့ပြန်မှတ်ချက်ရေးသားခဲ့ကြတာကိုလည်းတွေ့ရပါတယ်စစ်ကောင်စီနဲ့လက်အောက်ခံရှမ်းနီအစနီတို့တက်ဆွေးထားတဲ့ပမောင်းမျိုးကိုတိုက်ခိုက်သိမ်းပတ်ရန်စစ်စင်ကြီးကိုတွန်လိုင်းပူပေါင်းတပ်ကစက်တင်ဘာလ15ရက်နေ့မှာစတင်ခဲ့ရာတိုက်ပွဲ6ရက်မြောက်နေ့မှာမြို့ကိုသိမ်းနိုင်ခဲ့တာဖြစ်ပါတယ်အဆိုပါဗမောက်မြို့သိမ်းစစ်စင်ရေးကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ဝင်ကြီးဌာနအမှတ်1စစ်ဒေသကုတ်ကင်းမှုဖြင့်စစ်ရေးဖော်ဆောင်ခြင်းဖြစ်ကြောင်း KIA သတင်းပြန်ကြားရေးဌာနတာဝန်ခံဘူမူကြီးနော်ဘူးကစက်တင်ဘာလ19ရက်နေ့မှာပြောကြားထားပါတယ်တော်လိုင်းတက်များကဗမောင်းမျိုးကိုတင်ယူခဲ့တဲ့အတွက်ကြောင့်အခုအခါမှာစကိုင်းတိုင်းမှာတော်လိုင်းတက်များတင်ပိုက်ထားတဲ့မျိုးခုနှစ်မျိုးအထိရှိလာခဲ့ပြီဖြစ်ပါရယ်ခင်ဗျာဆက်လက်ပြီးတော့ကံဘလူမျိုးနဲ့အတွင်းမှာစစ်ဘေးရှောင်တွေနေထိုင်တဲ့ကြီစုရွာကိုအကြမ်းဖက်စစ်တပ်ကလေကြောင်းတိုက်ခိုက်မှုပြုလုပ်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်ကံဘလူမျိုးနဲ့အတွင်းမှာစစ်ဘေးရှောင်တွေနေထိုင်တဲ့ကြီစုရွာကိုအကြမ်းဖက်စစ်တပ်ရဲ့တရဦးလီစိတ်ကနေတက်လာတဲ့ Jet Fighter ကစက်တင်ဘာလ17ရက်နေ့မနက်10:24မိနစ်မှ10:29မိနစ်အချိန်ထိမှဘုံကျဲတိုက်ခိုက်မှု2ချိန်ပြုလုပ်ခဲ့တယ်လို့သတင်းရင်းမြစ်တွေကပြောပါရယ်အဆိုပါတိုက်ခိုက်မှုအတွင်းအသက်55နှစ်အရွယ်စစ်ဘေးရှောင်အမျိုးသမီး2ဦးသေဆုံးခဲ့တယ်လို့အမျိုးသား6ဦးနဲ့အမျိုးသမီး3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သတင်းရရှိပါရယ်တိုက်ပွဲဖြစ်ပေါ်တာမရှိဘဲနဲ့ကြီးစုရွာစစ်ဘေးရှောင်ပြည်သူတွေနေထိုင်တဲ့နေရာကိုလေကြောင်းတိုက်ခိုက်မှုပြုလုပ်သွားတာဖြစ်ပါတယ်ပြည်သူတွေသေဆုံးဒဏ်ရာရပါတယ်စာတင်ကြောင်းနဲ့နေအိမ်တွေလည်းပျက်စီးခဲ့ပါတယ်လို့သတင်းရင်းမြစ်ကဆိုထားပါတယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းမှာလည်းအကြမ်းဖက်စစ်တပ်ကကြီးစုရွာမှာနေအိမ်တွေကိုမီးရှို့ဖျက်ဆီးတာနဲ့ပြည်သူတွေကိုဖမ်းဆီးတပ်ဖြတ်တာတွေပြုလုပ်ခဲ့တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့မိုးကုံမြို့နယ်ဖျားသုံးစုကျေးရွာကိုအကြမ်းဖက်စစ်အုပ်စုကလေကြောင်းကနေပေါင်250ဘုံနှလုံးထပ်မံကျဲချတိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တအောင်းပြည်တပ်မဟာနှစ်နယ်မြေမိုးကုံမြို့နယ်ဖျားသုံးစုကျေးရွာကိုအကြမ်းဖက်စစ်အုပ်စုကလေကြောင်းကနေပေါင်250ဘုံနှလုံးကိုမနေ့ကထပ်မံကျဲချတိုက်ခိုက်ခဲ့တယ်လို့ TNL ကစက်တင်ဘာလ22ရက်နေ့မနက်ပိုင်းမှာသတင်းထုတ်ပြန်ပါတယ်အကြမ်းဖက်စစ်အုပ်စုဟာတိုက်ပွဲဖြစ်ပွားတာမရှိတဲ့ဖျားသုံးစုကျေးရွာကိုစက်တင်ဘာလ21ရက်နေ့နေ့လယ်2နာရီမိနစ်20အချိန်မှာဘုံကျဲခဲ့တာကြောင့်ကြမွေးမြူရေးချမ်းပေါ်ကြားရောက်ပောက်ကွဲခဲ့တယ်လို့ TNL ကဆိုပါတယ်ပြီးခဲ့တဲ့စက်တင်ဘာလ20ရက်နေ့မှာကြောင်မင်းမြို့နယ်လွေအန်ကျေးရွာကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲနဲ့ရွေကျဲရ ရှိရှိပြည်သူတွေကိုဥတီပြီးတော့ဒရုန်းနဲ့လာရောက်တိုက်ခိုက်ခဲ့တာကြောင့်ဘုံကြီးကျောင်းတစ်ကျောင်းဘုံစားထိမှန်ပျက်စီးခဲ့ပါတယ်။အကြမ်းဖက်စစ်တပ်ဟာစက်တင်ဘာလအတွင်းလေကျောင်းကနေကြောင်မင်းမြို့နယ်ကို5ကြိမ်၊တေဘုံမြို့နယ်ကို1ကြိမ်၊မူကုံမြို့နယ်ကို1ကြိမ်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အထက်ပါဘုံကြားရောက်ပောက်ကွဲမှုကြောင့်အမျိုးသားတအူအမျိုးသမီးနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးတော့နေအိမ်18လုံးစာတင်ကျောင်းတစ်ကျောင်းဘုံကြီးကျောင်းတစ်ကျောင်းကာတစီဘုံစားထိမှန်ပျက်စီးသွားခဲ့ပါတယ်။ပြည်သူတွေအနေနဲ့အကြမ်းဖက်အာဏာသိမ်းစစ်တပ်ရဲ့ဘုံကျဲတိုက်ခိုက်မှုများကိုရှောင်ရှားနိုင်ရန်စစ်ရေးတရီအမြဲရှိရန်လိုအပ်ပြီးတော့လေကျောင်းရံမှကာကွယ်နိုင်ရန်လေကျောင်းရံကာကွယ်ရေးဆိုင်ရာနေလည်များကိုလိုင်နာဆောင်ရွက်ရန်လိုအပ်တယ်လို့ TNL ကအသိပေးထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့လေကေကော်မျိုးသစ်ကိုသိမ်းယူဖို့အကြမ်းဖက်စစ်တပ်ကထိုးစစ်ဆင်နေပြီးတော့လက်နက်ကြီးများဖြင့်အဆက်မပြတ်ပစ်ခတ်နေတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကရင်ပြည်နယ်မြောက်ရီမြို့တောင်ဘက်ချမ်းထိုင်းမြန်မာနယ်စပ်လေကေကော်မျိုးသစ်ကိုပြန်လည်သိမ်းယူနိုင်ဖို့အတွက်စက်တင်ဘာလ22ရက်နေ့မနေ့အစောပိုင်းကစတင်ကအကြမ်းဖက်စစ်တပ်ကစစ်ကြောင်း3ခုဖြင့်စစ်ကြောင်းထိုးနေပြီးတော့လက်နက်ကြီးများဖြင့်အဆက်မပြတ်ပစ်ခတ်နေကြောင်းသတင်းရရှိပါရီလေကေကော်ကိုသိမ်းယူဖို့အတွက်တပ်မ22တပ်မ55လက်အောက်ခံတပ်တွေပါတဲ့စစ်ကြောင်းဟာအခုရက်ပိုင်းအတွင်းမြောက်ရီမြို့ကနေတဆင့်လေကေကော်မျိုးစီစစ်ကြောင်းထိုးနေပြီးတော့ဒီကနေ့မနေ့ပိုင်းမှာတော့မြောက်ရီမြို့ဆောင်တပ်ဖြစ်တဲ့အမှတ်295ချေလျင်တက်ရင်ကနေလေကေကော်မျိုးဘက်စီလက်နက်ကြီးနဲ့ပြစ်ကူပေးနေတယ်လို့ကရင်စစ်ရေးသတင်းရင်းမြစ်ကပြောပြထားပါတယ်။ဟိုကောင်အကြမ်းဖက်စစ်တပ်တွေ295ကနေပြစ်ထုတ်နေတယ်လေ။လေကေကော်တဲကို3လုံးတထွဲ3လုံးတထွဲနဲ့ပြစ်ထုတ်နေတယ်လို့အဆိုပါသတင်းရင်းမြစ်ကဆိုပါတယ်။အကြမ်းဖက်စစ်တပ်ရဲ့လက်နက်ကြီးများဖြင့်အဆက်မပြတ်ပြစ်ခတ်တပ်များကိုထိုင်းနိုင်ငံမဲဆောက်မြို့နေဆက်အထိကျေလောင်စွာကြားရကြောင်းမဲဆောက်မြို့နေထိုင်သူများထံမှလည်းသိရပါတယ်။မြောက်ရီမျိုးရဲ့ဝင်ပေါက်ဖြစ်တဲ့တင်ငန်းညီနောင်တက်နယ်ကိုပြန်သိမ်းပိုက်ပြီးတဲ့နောက်မှာစစ်ကောင်စီတပ်ဟာမြောက်ရီမျိုးတောင်ဘက်ချမ်းမှာရှိတဲ့ KNU နဲ့ပူးပေါင်းတပ်တွေထိန်းချုပ်ထားတဲ့နေရာတွေကိုထိုးစစ်ဆင်နေတာပါအကြမ်းဖက်စစ်တပ်ဟာပြီးခဲ့တဲ့ရက်ပိုင်းတွေကလက်ခက်တောင်စခန်းကုန်းကိုသိမ်းခဲ့ပြီးတဲ့နောက်လေကီကော်ဘက်စီလည်းစစ်ဦးတည်ခဲ့တာပါဒါအပြင်လေကီကော်မျိုးကနေတဆင့်မြောက်ရီဝော်လီလမ်းပိုင်းကိုထိန်းချုပ်ဖို့ကြိုးပမ်းနေတယ်လို့ဝော်လီမျိုးနဲ့စုကလီမျိုးတွေကိုလည်းပြန်လည်သိမ်းဖို့အကြမ်းဖက်စစ်တပ်ကပြင်ဆင်နေတယ်လို့ကရင်စစ်ရေးသတင်းရင်းမြစ်တွေကအသိပေးထားပါတယ်။မြောက်ရီမျိုးနယ်တွေကလေကေကော်မျိုးသစ်ကို2015ခုနှစ်မှာဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းရဲ့အကူအညီနဲ့စတင်ထူထောင်ပြီးတော့အင်ဂျီ600ကျော်နဲ့လူဦးရေ3000ခန့်နေထိုင်ကမျိုးသစ်ရဲ့လုံခြုံရေးကိုတော့ KNU ကတာဝန်ယူတာလည်းဖြစ်ပါတယ်။2021ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်လေကေကော်မျိုးသစ်မှာစစ်ကောင်စီကိုစံကျင်သူတွေခိုလုံခဲ့ပြီးတော့2021ခုနှစ်ဒီဇင်ဘာလအတွင်းစစ်ကောင်စီတပ်ကမြို့ရဲကိုဝင်ပြီးတော့ဝင်ရောက်ရှာဖွေဖမ်းဆီးခဲ့တာတွေပြုလုပ်ခဲ့လို့ KNU တရင်29နဲ့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါသေးတယ်ခင်ဗျာဆက်လက်ပြီးတော့တောင်သာမြို့နယ်မှာတငွေပိုက်လိုင်းဆောင်ရဲများမှမင်းငံရွာမှအမျိုးသမီးတပ်ဦးအားဖမ်းဆီးခေါ်ဆောင်သွားပြီးတော့မရိမှုကျူးလွန်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်မန္တလေးတိုင်းတောင်သာမြို့နယ်မှာတငွေပိုက်လိုင်းဆောင်ရဲများမှမင်းငံရွာမှအမျိုးသမီးတအူအားဖမ်းဆီးခေါ်ဆောင်သွားပြီးမရေမှုကျူးလွန်ခဲ့တယ်လို့သတင်းရရှိပါရယ်စက်တင်ဘာလ9ရက်နေ့ညနေ6နာရီခန့်ကဘိုးဘွားကိတ်အနီးမှာရှိတဲ့တရုတ်တငွေပိုက်လိုင်းဆောင်ရဲများမှမင်းငံရွာမှအမျိုးသမီးတအူအားဖမ်းဆီးခေါ်ဆောင်သွားပြီးတော့မရေမှုကျူးလွန်ခဲ့ကြောင်းလူထုလှုပ်ရှားမှုကော်မတီတောင်သာကတရားဝင်အတည်ပြုထားပါရယ်ကျူးလွန်ခံရတဲ့အမျိုးသမီးဟာညနေအလုပ်ပြန်ရေခက်ဆင်းချိန်မှာတရုတ်ပိုင်လိုင်းဆောင်များမှစစ်ဆေးစရာရှိတယ်လို့ဆိုကဖမ်းဆီးခဲ့ပြီးတော့ည9နာရီမှပြန်လွှတ်မှာဖြစ်ကြောင်းဆိုခဲ့ပေမဲ့လည်းမနက်ခင်းမှသာပြန်လွှတ်ပေးခဲ့တယ်လို့ဆိုပါတယ်။၎င်းဖြစ်စဉ်ကြောင့်တောင်သာရဲစခန်းမှာအမှုဖွင့်လှစ်ထားပေမဲ့လည်းမြို့နယ်စစ်ကော်မရှင်မှထိထိရောက်ရောက်ဆောင်ရွက်ပေးထားခြင်းမရှိသေးကြောင်းသိရပါတယ်။အလားတူစက်တင်ဘာလ10ရက်နေ့မှစတင်ပြီးတော့ရုံးစီကြီးရောက်ရှိတက်ဆွဲထားတဲ့မြင်းကြံပြည်သူစစ်အဖွဲ့နဲ့မော်ဘီရဲတပ်ရင်း9မှရဲစစ်ကြောင်းအား၎င်းတို့ရောက်ရှိစဉ်ကာလအတွင်းအမျိုးသမီး6ဦးထက်မနည်းကိုဖမ်းဆီးခေါ်ဆောင်ထားပြီးတော့တိုက်တလုံးအတွင်ထိန်းသိမ်းထားကအဆိုအကပြုလုပ်ခိုင်းခြင်းနဲ့နေစဉ်မတိုင်းမှုများကျူးလွန်လျက်ရှိကြောင်းလည်းလူထုလှုပ်ရှားမှုကော်မတီတောင်းတာကဆိုထားပါရယ်ခင်ဗျာဆက်လက်ပြီးတော့တနင်္သာရီမြို့နယ်မှာအကြမ်းဖက်စစ်တပ်ရဲ့အဓမ္မစစ်သားသစ်စုဆောင်းခံရသူတပ်သား2ဦးအလင်းဝင်ရောက်လာတဲ့တဲ့ရင်ကိုတင်ပြပေးပါမယ်ကရင်အမျိုးသားအစည်းအရုံး KNU မြိတ်တဝဲခရိုင်တနင်္သာရီတနောတည်ရီမြို့နယ်အတွင်းအကြမ်းဖက်စစ်တပ်ရဲ့အဓမ္မစစ်သားသစ်စုဆောင်းခံရသူတပ်သား2ဦးဟာစက်တင်ဘာလ20ရက်နေ့မှာအလင်းဝင်ရောက်လာတယ်လို့ KNU ဗဟိုကထုတ်ပြန်ထားပါတယ်။အကြမ်းဖက်စစ်တပ်ရဲ့ခလာရတပ်ရင်283မှတပ်သား2ဦးဟာကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL တပ်မဟာ4တပ်ရင်း17ထံ အလင်းဝင်ရောက်လာခဲ့တာလို့သိရပါတယ်။အဆိုပါတပ်သား2ဦးမှထိုင်းနိုင်ငံကိုအလုတ်သွားလုပ်နေချိန်မှာအဖမ်းခံရပြီးတော့ထိုင်းနိုင်ငံကနေမြန်မာနိုင်ငံကော့တောင်းဘက်ကိုပြန်လည်ပို့ဆောင်ခြင်းခံခဲ့ရတာဖြစ်ပါတယ်။ပြန်လည်ပို့ဆောင်ခံရပြီးတဲ့နောက်ကျွန်းစုမြို့မှာရှိတဲ့အကြမ်းဖက်စစ်တပ်ရဲ့အဓမ္မစစ်သားစုဆောင်မှုကိုခံခဲ့ရတာဖြစ်ပြီးတော့စစ်တင်တဲ့3လတက်ရောက်ခဲ့ရပြီးတဲ့နောက်မှာရှေ့တန်းစစ်မြေပြင်ဖြစ်တဲ့တိန်ခွန်ဘက်ကိုအပို့ခံခဲ့ရချိန်မှာထွက်ပြေးခဲ့တာဖြစ်တဲ့အတွက်လက်နက်မပါဘဲနဲ့အလင်းဝင်ရောက်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းထောက်တာကီကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။စီးရီးသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်။ပြည်တွင်သတင်းများကိုကျမပူပူမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။မင်္ဂလာညချမ်းပါရှင်ခုချိန်ကစပြီး2025ခုနှစ်စက်တင်ဘာလ22ရက်နေ့ Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းများစတင်တင်ဆက်ပေးပါမယ်ရှင်ပထမဦးစွာတင်ဆက်ပေးမယ့်သတင်းကတော့မြန်မာတမတ်ကြီးဦးတော်မထွန်းအားထောက်ခံဆန္ဒပြပွဲများပြင်သစ်နှင့်တောင်ကိုရီးယားတို့တွင်ပြုလုပ်တဲ့သတင်းကိုတင်ဆက်ပေးပါမယ်ပြင်သစ်နိုင်ငံပါရီမျိုးနှင့်လီယွန်မျိုးကြီးများတွင်အမျိုးသားညီညွတ်ရေးအစိုးရ၏မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးတော်မထွန်းကိုထောက်ခံဆန္ဒပြပွဲ Global Action for Credential Campaign 2025ကိုဒေတာစံတော်ချိန်စက်တင်ဘာလ22ရက်ကကျင်းပခဲ့ကြတယ်လို့သတင်းရရှိပါရယ်ဆန္ဒပြပွဲတွင်တမတ်ကြီးဦးတော်မထွန်းအနေဖြင့်ကုလသမဂ္ဂမျက်နှာစာတွင်မြန်မာပြည်သူများ၏အသံအတွက်ဆက်လက်ပြောကြားပေးနိုင်ရေးဆက်လက်ကိုစားပြုခွင့်ရရေးကိုအဓိကထားတောင်းဆိုခဲ့ကြပါရယ်ဒါအပြင်အမေစုစေကူတာခွင့်အမြန်ဆုံးရရှိရင်းနဲ့မတရားသဖြင့်ဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားများအလုံးအမြန်ဆုံးလွတ်မြောက်ရေးအတွက်လည်းတောင်းဆိုခဲ့ကြတယ်လို့သိရပါဗျ။ဆန္ဒပြပွဲအတွက်ဥဆောင်စီစဉ်သောပြင်သစ်ရောက်မြန်မာများအသင်းပါရီလီယွန်အပါအဝင်မြန်မာအရေးအတွက်သွေးမအေးပဲစီစဉ်ခဲ့ကြသူပူပေါင်းပါဝင်ခဲ့ကြသူပြင်သစ်ရောက်တော်လန်ဤညီကိုမောင်နှမများအလုံးကိုအတိမတ်ပြုကျေးဇူးတရားကြောင်းဖော်ပြထားပါဗျ။အလားတူတောင်ကိုရီးယားနိုင်ငံစုမျိုးမြောင်းတုံမှာလည်းတမ်မတ်ကြီးဦးတော်မိုးထွန်းဆက်လက်တောင်းဝင်ထမ်းဆောင်နိုင်ရေးထောက်ခံဆန္ဒပြပွဲကိုစက်တင်ဘာလ22ရက်နေ့နေ့လယ်ပိုင်းအချိန်မှာပြုလုပ်ခဲ့တယ်လို့ဆေးရနာသိမ်းမှုစန့်ကျင်ကိုရီးယားထံမှသိရပါဗျ။အကျဉ်80မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာပြည်သူသူရဲကဦးတော်မိုးထွန်းရဲ့နေရာဆက်လက်တည်ရှိနေရေးအရိကမှတက်ဆင့်နိုင်ငံကိုယ်စားလှယ်အဆင့်တန်းရရှိရေးတို့အတွက်မြန်မာပြည်သူများရဲ့တောင်းဆိုချက်ကိုကိုရီးယားအစိုးရထံသို့အိတ်ဖွင့်ပေးစာအဖြစ်ပေးပို့ခဲ့ပြီးဖြစ်ပါတယ်။ဆန္ဒပြပွဲတွင်အမျိုးသားညီညွတ်ရေးအစိုးရကိုရီးယားနိုင်ငံဆိုင်ရာမြမကိုစလေဦးရနိုင်ထွန်းကတော်လှန်ရေးအခြေအနေများကိုအကျဉ်းတဝင်ပြောကြားပြီးညီညွတ်စည်းလုံးစွာအောင်ပွဲရတဲ့အထိလှုံ့ဆော်ကြရန်တိုက်တွန်းပြောဆိုခဲ့ပါတယ်။မနေ့ကဆန္ဒပြပွဲကိုဆရာနာသိမ်းမှုစန့်ကျင်ကော်မတီကိုရီးယားကတာဝန်ခံတင်ပါပြီးကိုရီးယားအခြေဆိုင်တော်လှန်ရေးအဖွဲ့အစည်းများပူးပေါင်းပါဝင်ခဲ့ကြတယ်လို့သိရပါတယ်။ဒါ့အပြင်အဖွဲ့အစည်းများနဲ့တက်ရောက်လာကြသူများကလည်းတော်လှန်ရေးကိုယုံကြည်ခိုင်မာစွာဆက်လက်ချီတက်ရန်မတမာသူများရဲ့အန္တရာယ်ကိုရှောင်ရှားရန်နဲ့အချင်းချင်းစည်းလုံးညီညွတ်ရန်ပြောဆိုခဲ့ကြတယ်လို့သိရပါတယ်ရှင်။အခုတခါဆက်လက်ပြီးတော့အကြမ်းဖက်စစ်တပ်ကပြုလုပ်မဲ့အတုယောင်ရွေးကောက်ပွဲကိုဆန့်ကျင်ကြောင်းဆိုင်ကယ်များဖြင့်ချီတက်သပိတ်မှောက်ခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။အကြံဖက်စစ်တပ်ကပြုလုပ်မဲ့အတူရောင်ရွေးကောက်ပွဲကိုစက်တင်ကြောင်ဆိုင်ကယ်များဖြင့်ချီတက်တပိတ်မှောက်ခဲ့ပါတယ်။ဆလင်းကြီးမြို့နယ်တပိတ်အင်အားစုရင်းမဲ့ပင်မြို့နယ်တပိတ်အင်အားစုမုံရွာလူလူတပိတ်တိုက်ပွဲဦးဆောင်ကော်မတီတက္ကသကျောင်းသားဟောင်းများအင်အားစုရန်ကုန်နှင့်တကုံတက္ကသိုလ်ကျောင်းသားများတပ်မကားတို့ပူးပေါင်း၍ပြည်သူများနှင့်အတူတပိတ်ဆောင်မှအကြံဖက်စစ်တပ်ကပြုလုပ်မဲ့အတူရောင်ရွေးကောက်ပွဲကိုစက်တင်ကြောင်ဆိုင်ကယ်များဖြင့်ချီတက်တပိတ်မှောက်ခဲ့တယ်လို့သိရပါတယ်။တရားမဝင်အတူရောင်ရွေးကောက်ပွဲသည်အကြမ်းဖက်စစ်တပ်အတွက်နိုင်ငံရေးထွက်ပေါက်တစ်ခုသာဖြစ်ပြီးပြည်သူလူထုအတွက်ထောင်ချောက်တစ်ခုဖြစ်တယ်ဆိုတာကိုကြေးရွာတွေလှည့်ပြီးတပိတ်တရားဟောခဲ့ကြတယ်လို့သတင်းရရှိပါရရှင်။ချင်းပြည်နယ်မြန်မာဘင်္ဂလားဒေ့ရှ်နယ်နိမိတ်အနီး Richter scale 4.1 အဆင့်အင်အားအနည်းငယ်ရှိတဲ့မြင်းငလျင်တစ်ခုလှုပ်ခတ်ခဲ့တဲ့သတင်းကိုတင်ဆက်ပေးပါဦးမယ်။2025ခုနှစ်စက်တင်ဘာလ22ရက်နေ့မြန်မာစံတော်ချိန်နေ့လယ်တနာရီ42မိနစ်အချိန်ခန့်မှာချင်းပြည်နယ်ပလဝခရိုင်မြန်မာဘင်္ဂလားဒေ့ရှ်နယ်နိမိတ်အနီးမြေရောက်အနှံ့238ကီလိုမီတာကိုဗဟိုပြု၍ Richter scale 4.1 အဆင့်အင်အားနှဲငယ်ရှိတဲ့မြင်းငလျင်တစ်ခုလှုပ်ခတ်ခဲ့တယ်လို့ NUD လူသားချင်းစာနာထောက်ထားရေးနဲ့ BNL ဆိုင်ရာဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ငလင်းအနေကြောင့်ထိခိုက်ဆုံးရှုံးမှုများရော့နေစေရန်အတွက်ဆောင်ရွက်ရှောင်ရွက်သတိပြုရများနဲ့အညီနေထိုင်ကြရန်သတိပေးနှိုးဆော်ထားပါတယ်ရှင်။အခုနောက်ဆုံးအနေနဲ့နေပြည်တော်တပ်ရင်း၈၃၈မှပြုလုပ်တဲ့ဂန်အလက်20ဝယ်ရန်အတွက် Operation Sit Down ကမ်ပိန်းတွင်ပြည်သူများပါဝင်ပေးကြရန်ဖိတ်ခေါ်တဲ့သတင်းကိုတင်ဆက်ပေးပါမယ်။နေပြည်တော်တိုင်းစစ်ဌာနနေပြည်တော် PDF တပ်ရင်း၈၃၈မှရဲဘော်များအတွက်ဂန်အလက်20ဝယ်ယူနိုင်ရန်ပြုလုပ်နေတဲ့ Operation Sit Down ကမ်ပိန်းဟာနေပြည်တော်ရဲ့နေရာတိုင်းမှာအလံတွေလွှင့်ထူနိုင်ဖို့အတွက်ကြိုးစားပြုလုပ်နေတဲ့ကမ်ပိန်းဖြစ်တယ်လို့သိရပါဗျ။ 7,000 နဲ့နေပြည်တော်ထိတက်လန်းနိုင်ဖို့ဆိုတာဝေးပါသေးတယ်။ ဒါပေမဲ့လိုအပ်တာတွေတက်ဆင်ပြီးတဖြည်းဖြည်းချင်းတလန်းချင်းအရောက်သွားမှာပါလို့ကမ်ပိန်းကဆိုပါတယ်လူလူမှယုံကြည်စွာထောက်ပံ့ပေးမှုကိုလူလူယုံကြည်မှုကိုလက်ဆုပ်ကိုင်၍ဆက်လက်ကြိုးစားသွားမည်ဖြစ်ပြီးလူလူတဦးတယောက်ချင်းတိုင်းမှာထောက်ပို့ပေးပါသောဂန်းတလက်ချင်းစီတိုင်းကိုမိမိတို့အသက်ထက်တန်ဖိုးထားပါကြောင်းဆက်လက်၍လည်းလှူဒန်းပေးကြဖို့နဲ့ဂန်းတလက်စာလှူဒန်းမှုများကိုတနက်ပေါ်တွင်လေဆာဖြင့်နမဲများထိုးပေးသွားမှာဖြစ်တယ်လို့သိရပါတယ်။ Operation Sit Down ကမ်ပိန်းကိုပါဝင်ပေးမဲ့ထောက်ပို့ပြည်သူညီကိုမောင်နှမများအနေဖြင့်တနက်တလက်လုံးစာအတွက်လည်းထောက်ပို့နိုင်တယ်လို့အဓိကအရေးကြီးတဲ့အစိတ်ပိုင်းလိုက်လဲထောက်ပို့နိုင်တယ်လို့လည်းဆိုထားပါတယ်။လူကြီးမင်းတို့ရဲ့ယုံကြည်မှုကြောင့်လှူဒန်းလိုက်တဲ့ဂန်းအားအသက်ထက်တန်မိုးထားကင်တွေပါမယ်ဟုဂတိသိစာပြုပါတယ်။ဒါကြောင့်ကျွန်တော်တို့ Operation Sit Down Campaign ကိုဝိုင်းဝန်းပေးကြပါလို့လည်းတောင်းဆိုထားပါတယ်။ Campaign ကာလကတော့2025ခုနှစ်စက်တင်ဘာလ16ရက်မှနိုဝင်ဘာလ10ရက်နေ့ထိဖြစ်တယ်လို့သိရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီကပေးပို့ထားတာဖြစ်ပါတယ်ရှင်။
ယခုရက်ပိုင်းမြန်မာနိုင်ငံအတွင်းငလျင်များဇက်တိုက်လှုပ်ခတ်နေမှုကြောင့်ငလျင်ဘေးအန္တရာယ်နှင့်ဆက်လျင်း၍ဆောင်းရံရှောင်းရံနှင့်သတိပြုရန်အချက်များကိုထပ်မံဝေမျှလိုက်ပါရစေ။ငလျင်ဘေးအန္တရာယ်သည်ဖြစ်ပေါ်မိနေရာချိန်နှင့်ပြင်းအားတို့ကိုကြိုတင်ခံမှန်းတွက်ချက်နိုင်ရန်ခက်ခဲပြီးငလျင်ပြင်းအားပေါ်မူတည်၍ဖျက်ဆီးနိုင်စွမ်းမြင့်မားသည့်ဘေးအန္တရာယ်တစ်ခုဖြစ်ပါသည်။သို့ဖြစ်ရာငလျင်ဘေးအန္တရာယ်နှင့်ဆက်လျင်း၍ဆောင်းရံရှောင်းရံနှင့်သတိပြုရန်အချက်များအားပြည်သူများသိရှိပြီးကြိုတင်ပြင်ဆင်ခြင်းနှင့်ရေးပေါ်တုံ့ပြန်ခြင်းများဆောင်ရွက်နိုင်ရန်အကြံပြုတင်ပြအပ်ပါသည်မြမပြည်သူလူထုအနေဖြင့်ဂျမတ်စစ်ကောင်စီ၏ဖိနှိပ်မှုမျိုးစုံနှင့်မတရားအာဏာသိမ်းမှုကြောင့်ဖြစ်ပေါ်လာသည့်လူမှုဒုက္ခအဝဝကိုခံစားနေရခြင်းတွင်တဘာဝဘေးအန္တရာယ်များကြောင့်ထိခိုက်ဆုံးရှုံးရမှုများထပ်မံမဖြစ်ပွားစေရအတွက်အထူးသတိပြုနေထိုင်ကြပါရန်အသိပေးနှိုးဆော်အပ်ပါသည်မြမနိုင်ငံသူနိုင်ငံသားများဘေးအန္တရာယ်အမျိုးမျိုးမှကင်းဝေးနိုင်ကြပါစေရှင်
ရေဒီယိုအန်ယူဂျီမှဆက်လက်အတန်လွှင့်ပေးနေပါတယ်။ဒီနေ့နဲ့မနေ့ပြန်အတွက်မိုးလေဝသခန့်မှန်းချက်ကိုတော့အယ်ဒီမှတင်ဆက်ပေးမှာဖြစ်ပါရဲ့ရှင
်။မင်္ဂလာပါရှင်။မိုးလေဝသအခြေအနေခန့်မှန်းချက်တွေကိုတင်ပြပေးသွားပါမယ်။အခုတစ်ပတ်အတွင်းဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာအနောက်တောင်မုတ်သုံးလေဟာအားကောင်းရာကနေအားလွန်ကောင်းရရှိပါတယ်။မုတ်သုံးလေဆိုင်ဝဲတွေကြောင့်ဘင်္ဂလားပင်လယ်အော်မြောက်ပိုင်းမှာစက်တင်ဘာလ22ရက်နေ့အတွင်းလီဘီးယားနဲ့ရေဝံတစ်ခုဖြစ်ပေါ်နိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အရှေ့အလယ်ပိုင်းနဲ့အရှေ့မြောက်ပိုင်းမြန်မာနိုင်ငံကမ်းလွန်နဲ့ဘင်္ဂလားဒေ့ရှ်ကမ်းရိုးတန်းတို့မှာလာမယ့်25ရက်နေ့မှာလီဘီးယားနဲ့ရေဝံတစ်ခုဖြစ်ပေါ်နိုင်ပြီးပိုမိုအားကောင်းလာကမုန်တိုင်းငယ်အဖြစ်ကိုရောက်ရှိနိုင်ပါတယ်။မိုးအခြေအနေကတော့အခုရက်တစ်ပတ်အတွင်း23ရက်24ရက်နေ့တွေမှာရန်ကုန်တိုင်းမွန်ပြည်နယ်ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာမိုးသက်လေပြင်းတွေကြာရောက်ခြင်းနဲ့နေရာကွက်ပြီးမိုးကြီးခြင်းတွေဖြစ်ပေါ်နိုင်ပါတယ်။25 26 28နဲ့28ရက်နေ့တွေမှာမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်တောင်ပိုင်းချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးခြင်းလေပြင်းတိုက်ခတ်ခြင်းလျှက်စီးလက်ခြင်းမိုးကြိုးပစ်ခြင်းတွေဖြစ်ပေါ်နိုင်ပါတယ်။မိုးစတိုက်ရွာသွန်းမှုတွေကြောင့်မြေပြိုခြင်းတောင်ပြိုခြင်းနဲ့ကမ်းမပြိုခြင်းတွေဖြစ်ပေါ်နိုင်တဲ့အတွက်အထူးသတိပြုနေထိုင်သင့်ပါတယ်။အခုရက်သက်ပတ်တွင်မိုးသည်ထန်နိုင်တဲ့အခြေအနေရှိတဲ့အတွက်မြစ်ချောင်းနေအနီးနဲ့ကမ်းရိုးတန်းဒေသတွေမှာနေထိုင်တဲ့ပြည်သူတွေအနေနဲ့မြေရည်ကြီးမှုဘေးအန္တရာယ်ကိုအထူးသတိပြုပြီးကြိုတင်ရှောင်ရှားနိုင်ကြဖို့အတွက်လည်းအကြံပြုအပ်ပါတယ်။အခုဆက်လက်ပြီးနေလိုက်မိုးလေဝသအခြေအနေတွေကိုတင်ပြပေးသွားပါမယ်။စက်တင်ဘာလ22ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထနိုင်ပြီးအနောက်တောင်မုတ်သုံးလေဟာအားကောင်းရာကနေအားလုံးကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကမ်းရိုးတန်းနဲ့မုတ်တမကွေးတို့ဘက်မှာအနောက်တောင်ဘက်ကလေဟာတနင်္သာရီကိုမိုင်20ကနေမိုင်30ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ကနေလှိုင်းကြီးနိုင်ပါတယ်။တနင်္သာရီကမ်းရိုးတန်းနဲ့မြို့ဝကျောမော်ဒေသတွေမှာတော့အနောက်တောင်ဘက်ကလေဟာတနင်္သာရီကို10မိုင်ကနေမိုင်20ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနေငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမိုးထချုံရွာနိုင်ပါတယ်။ရန်ကုန်တိုင်းပဲခူးတိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်။စက်တင်ဘာလ23ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထနိုင်ပြီးအနောက်တောင်မုတ်သုံးလေဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္သာရီကမ်းရိုးတန်းနဲ့မုတ်တမကွေးတို့ဘက်မှာအနောက်တောင်ဘက်ကလေဟာတနအီကိုမိုင်20ကနေမိုင်30ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ကနေလှိုင်းကြီးနိုင်ပါတယ်။ရခိုင်ကမ်းရိုးတန်းနဲ့မြို့ဝကျွန်းမော်ဒေသတွေမှာအနောက်တောင်ဘက်ကလေဟာတနအီကို10မိုင်ကနေမိုင်20ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနေငယ်ကနေလှိုင်းအထင်တင်ရှိနိုင်ပါတယ်။မိုးအခြေအနေကတော့ စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းအေရော်ရီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံပြမိုးထချုံရွာနိုင်ပါတယ်။ရန်ကုန်တိုင်းပဲခူးတိုင်းအရှေ့ပိုင်းတနင်္သာရီတိုင်းကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်။
ရေဒီယိုအန်ယူဂျီသောတာရှင်များရှင်အခုတော်လိုင်းတိဂီတာအစီအစဉ်မှာတရောပို့ဆံရေးထားပြီးတောင်းရင်သူခုမအဖွဲ့သားများတည်ဆူထားတဲ့လက်နက်တွေချဆိုတဲ့တော်လိုင်းတိသချင်းကိုနားဆင်ရမှာဖြစ်ပါရဲ့ရှင
်ဒီလူကိုမျက်နာမူပြီးရှေ့ထွက်ခဲ့ပါလက်နက်ထဲကြီးများလဲထုတ်ထားတရားများတော်မူတာအနိုင်ရမှာအလံကျူကိုစိုက်ထွက်ခဲ့ပါDJ Hanau so queen in the track The song nearly yeah yeah la And you know I'm a few I say ta ta The land you go town ta like ba DJ Hanau I get all I want to know I think we wanna be You do yeah you win for the la I'm a you track
Radio Energy ပြည်သူများရှင်အခုနောက်ဆုံးအနေနဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတော့ပြည်နီကရားဘာသာဖြင့်တပတ်အတွင်းသတင်းများကိုခူးရယ်မှတင်ဆက်ပေးမှာဖြစ်ပါရရှင
်ဘောမှုပစီလောပြည်သူမှုပစီကိုညာရှုခဲ Radio Energy ကရားလီကတနွေအကိုရီကြာရင်နဟိစုထေလူပစီနာကရားလီငို့နပါဖာမာခူးရင်တဲ့ကလုလရီကြာရင်နမှာဘယ်လိတီနီတူတေသတပါအကလကလိုရင်နတစ်ပေါ်ပြင်းနီဒီနမှာမတိုဒီကိအတူကူဒူဝါလက်ရှိလာအလေးခိနီကြာရီကြာရင်နဟေဆူထီလူပဲစီပါဘိတ်စတင်ပါလက်ရှိနာဆူညာရွှေခဲအလိမဲနီဒီဘေဟိုတယ်လေဗီဒူဂရုပရိုတေကူဒူခါလေရင်နဒီကိအတူကူဒူဝါလက်ရှိလာရင်နာရော Pelicini di desa tepa akla kluyi nama cipo pi ni di nama matu ahita ge ni di jinabe. Desa tepa kuyi nama pelungi ploju, dosu ploju, heri ploju upani di manaro. Pelicini di desa tepa akla kluyi nama cipo pi ni di nama matu. Pei nama tema tegiasi o ni du tutu. Teme ma media ni du si nama teritere ni du. Teme akla klu ato ato si nama o ni du punabe. Abe sena dosu kali teritere mani ni di akla klu mubau si nama o tu ni du punaho ahitake ni di jinabe. Te ku kali inu, kailungi si te ploju ni di anye kui, tike du ku duwa lai si la, tike ploju blu blu sape komati ku jona, hotele vidu blu blu sape si. Unidibe tike ku tike glo emosyu ni di shifre du si, hotele vidu tasha teba aplomu si, hyatya tu ni di hinama singe ni di na taru te kya jinabre. Klima aplomu si, alipu ni ni di tike pepe si adu ku do ansa suci inu, lipu te pliabe ni di anye na, liku yabe ni di de ku si anye, anuji kui inaro, alip suci ni di japan kui li le, arwe kya inu, hisu te lupa si pa. Alipu ni ni du, tiki prebe si adu ku do ansan suji ina ma li pu te prebe ni di angi na, li ku ya be ni di te ku si angi, japan tiki kui ina ma, tadrodati hi be ni di glima apomu si angi, nga tiki pu si ali kui tia ni di li le inu, sedima le si na siu ni asu ke, anu ji ina ro di te lu ni di mila rui kia jina be. Ana niri ni si na tanna, fifo i le tangi kali inu, glima apomu si apu ni ni kia tu, do ansan suji puna ake, apu do ta ni ga di to puna hina ma singi ni di na taru te kya jina re. Yame ten ta yu na ta ya wa di to ka li si yi na. To ku zibro bia che si yi na ro ali me ti ni di tiki ri to pu si yi na. Ya ti be ni di ari kya yi na hisu ti li be si pa. Yame ten ta yu na ta ya wa di to ka li si yi na. To ku o zibro bia che si yi na ro ali me ti ni di to pu si yi na ma. Ya ti be ni di puna AEPP mila ari kya yi na ro di ti li ni di yi na re. Hotele vidu yame te to kali yinu, to bja che si yinaro, ali kui ni du rudu, to pu si ni lu si nu, o e ni du tutu, puta je me jime tu ni du sinama nyati be ni du puna tu, bago vidu tai u to kali si yinu, pramo si le u ni du kali, abe plot ju ni du to pu si puinaro, aga se ni du te shui sinama tu te e ni du tutu, tai awati to kali si yinama, Leito niya ni di si nu, te piyata se u ni du puna si, le yu le u ti si yina ma, le ba ni du si u ni du puna ro, to pu si yina ma niya ti be ni di na, niga se te shui si nu, u e ni du puna tu, le ku ya ni di te ku si yina ma le le ba ba u no do puna, di te le ni di yina bre. Glima aplo mu si ali ki be tu ni du zebro asho ke, ali pu ni ni di ti ki pu yina ma u ni du, ni so da ri le ka li puna hi na ma, le po miya kwen ni ti ki ri to pu si yin yi aplo mu, ee bi bi yina ro di te le ni di mi la ari kya pu yi hi na ma sing yin ni du na, teri te kya jina bre. Ya ti ki ku glima aplo mu si ake ni di na si na aplo du si u ni du pu yina ro, Premona prekulo prishina nye peyinu asakya nidu puna tu anashina siu na tapalea premoda pre upani tu arui kya yinu hisu dhilu besi pa. Nyati keku glima aplo mu si akhe nidina shina aplo du si o nidu puna ro. Premona prekulo prishina nye peyinu asakya nidu tu anashina siu na tapalea premoda pre upani tu puna ditelu nidu mila arui kya yinu pre. Lepo miya kwe me chu ni tu tigiri to pu si aplo mu ABP yina ro, ali kota ni du mila ari kya gu yina ma, ana niri ni shina ngya na sete ba le teng nye ato ni dibe shina siu nye kali, glima aplo mu si nu ake ni jina shina aplo du si u ni du puna ro, pramon nyu pre na pre ku nya pe lo pre shina nye pre na asa gya ni du puna, nete do shina siu na tabli a pramo da pre na ma upa ni di hina ma singe ni du, Pi ali sakya ni di dopo so pu si yi na ma, ke ali ke bako vidu na sakai vidu si na ma asa e ni di puna hi na ma singe ni di. Sade ba le shi na tengi yi na ma, ke ali ke di ma so bi mu amat ta ye na nye, glima le u ni di kali na fru so bi mu amat shi na lui, glima le su siya ni di ho kali si na, ake ni di na shi na plo du si pui na ro, atapo pro ni kya di be, do bya gu do o hi da me kali puna te. Alik lia da pa yini di desha te pa hi preku yina ma mi ma ngare na su ma si na ma abe sa ni kya di na si na pa du puna hi na ma singi ni di na teru te kya jina bre. Kung ya hi su tili wisi radio energy tanwi guri kya ma tini kya di biho ni da ni di kwa mu pa si lo pi umu ria duya te se ni lo di puna da kreba ni te bui te teru.
Tikini garo ti nya ne de Radio NUG ရဲ့အစီအစဉ်ကိုခေတ္တရန်လာလိုက်ပါလို့ရှင်။ မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြောင်းလဲဆိုထိကြပါလို့ရှင် Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.9 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရပါ